ရောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ကြီးနောက်အဖွဲ့၃ဘွဲ့ကနေဒီနှစ်ကုန်နဲ့အထီးအပြည့်ရက်သွားမယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ဘက်မှာတော့တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်နေဆဲဖြစ်ပါတယ်ဒီကနေ့မှာတော့ဘူးတီတော်မြို့နယ်ဘက်မှာမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့သလိုမနေ့ကကလည်းမြေပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကအစီအရေးနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဗုဒ္ဓဂမြို့နယ်နဲ့မြေပုံမြို့နယ်ရိုးစနေကျေးရွာနီးမြမစစ်တပ်နဲ့ရခိုင်နယ်နဲ့ကန်အီဖွဲ့တို့မနေ့ကနဲ့ဒီမနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေကျောက်ခွေးရခံတုခကပြောပါတယ်ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနေ့7နာရီခွဲလောက်မှာဒီဗုဒ္ဓဂမြို့နယ်ဥယျာဉ်တရွာရဲ့အရှိတောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းဘုံကိုမြမစစ်တပ်ဘက်ကနေပြီးတော့ထိုးသွင်းဆင်လာတဲ့အတွက်ကြောင့်မလို့အဲ့ဒီမှာဟို15မိနစ်လောက်ကြာတာအပြာငံပစ်ခတ်မှုတွေဟိုဖြစ်ပွားခဲ့တာရှိဒီနေပုံမြို့ကျေးမှာတော့ဒီ22ရက်နေ့မှာတော့တိုက်ပွဲနဲ့တင်းဖြစ်တာပေါ့ဆိုတော့ဒီအဲ့ဒီမှာဒီတိုက်ပွဲကတင်းထန်ဖြစ်တာကတော့ဒီညနေ4နာရီကနေ9နာရီလောက်အထိပေါ့နော်နေပုံမြို့နယ်ဒီကန်းထောင်ကြီးရွာရဲ့အရှိန်မြောက်ဘက်တိရသမားကဒီလိုမျိုးတလောက်အကွာမှာရှိတဲ့ဒီတောင်တန်းပေါ်မှာဖြစ်တာဒီပမာဖြစ်တာကနေပြီးတော့အဲ့ဒီတောင်တန်းပေါ်ကနေပြီးတော့သူတို့လည်းကြီးတို့ဒေတီတို့မှာအဲ့ဒီခမသုံးခွန်သုံးခွန်နေပြီးတော့သူတို့တမနာရန်ပြင်နေတာရှိတယ်ဒီကြေကြဆုံးမှုကတော့ဗမာစစ်တပ်ဘက်ကနေပြီးတော့အဲ့ဒီတောင်ကုန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီပိန်ပန်းရရှိတဲ့အချိန်မှာဒီအလောင်းစီလောင်းကြံခဲ့တယ်နောက်ပြီးတော့ဒီစစ်လက်နက်ပစ္စည်းတွေထိထားတဲ့ဒီချင်းသားချင်းရှိလင်းကြံခဲ့တယ်ဒီလက်နက်ကြီးတချို့ကတော့အဲ့ဒီမှာရှိတဲ့သုံးဆောင်ဒီပစ္စည်းတွေပေါ့အင်ဂျီယာမီတဲ့ပစ္စည်းတွေအားလုံးကိုတော့ကျွန်တော်တို့လက်ရှိမှာအရင်ပြုစုနေတုန်းမရှိသေး
ဒီပုံမျိုးနဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကစာဆုံးမှုများပြားတယ်လို့အေအေဘက်ကပြောနေပေမဲ့တိကျတိမကျနိုင်သေးပါဘူးအနောက်ပိုင်းတန်းစစ်ဌာနချုပ်ကမ္မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကမြေပုံမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောဆိုခဲ့ပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်အဲ့ဒါပဲပြောလို့ရမယ်။မြေပုံမြို့နယ်ကရောကြောင်းရဲ့ရှိနောက်ဘက်မှာဖြစ်တယ်။တနားရီလောက်ကြာတယ်။ကျန်တဲ့ဟာတွေကတော့ဘာမှမသိရဘူး။ဝင်းပြားဘက်မှာပါအဖြစ်
တိုက်ပွဲဖြစ်ပွားတဲ့အချိန်လေးထိခိုက်မှုတွေကတော့မသိရှိသေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းဗုဒ္ဓတော်မြို့ကမြန်မာစစ်တပ်ရဲ့စက္ကဆ15စစ်မှတ်ဌာနချုပ်ကိုအေအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ဆက်တယ်လို့ဒီထိတော်မြို့နယ်မယူကန်အငူမော်အေရှာဝေါ်စိတ်ကမ်းမှာလည်းဘုံပေါကွဲမှုတခုဖြစ်ပွားခဲ့ပါတယ်အငူမော်အေရှာဝေါ်စိတ်ကမ်းမှာဘုံပေါကွဲပြီးပစ်ခတ်မှုကြောင့်ရွာသားလူလည်းသေဆုံးသွားခဲ့ပါတယ်ဒီကနေ့မှာအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အငူမော်ရွာသားဦးအောင်ဖောက်ကိုနေသားဆောင်ရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားသူကပြောပါတယ
်သူကဒီအစုဘမှာနေပြီးတော့အုတ်တယ်ပါတယ်ရှင်နေတဲ့အချိန်မှာသူ့အိမ်မှာဘုံတလုံးမျိုးရှိပြီးတော့လာပြီးဖောက်သွားတယ်အခုအဆက်မပြတ်ခါပါဆိုတော့နေသားစစ်စစ်ဖွဲ့ပေါ့သူကထိတ်မှန်သူကနေပြီးတော့ဒီရွာမှာလည်းကောင်းကောင်းမွန်မွန်လှုပ်ရှားနေတဲ့ယောက်ပါသူကဝါချောက်လုပ်ပြီးတော့ကားရီပါတယ်လှုပ်ပြီးတော့ဆိုင်တာ
အငူမော်ရွာကိုလည်းလုံခြုံရေးရစစ်တပ်ကနေပိတ်ပင်ထားတဲ့နေသားရှိနေတယ်လို့အငူမော်ကျေးရွာကိုရောက်နေတဲ့ဘုံလူကျွန်းမျိုးနဲ့အမျိုးသားဆုတော်ကိုဆက်လက်ဥက္ကင်မောင်လက်ကပြောပါတယ
်။ရွာကိုအဲ့ဒီဥဖောက်ကိုဖမ်းသွားပြီးတော့ဒီရွာလုံးကိုဝိုက်ချတယ်လို့ဖြစ်နေတာ။ဒီကားနဲ့တစ်ချောင်းလုံးဆိုတော့လူတွေကကြောက်ပြီးတော့ဓာရီလူတွေပြန်ပြေးတော့ဒီနေ့တော့ပိတ်ချတယ်လို့ဖြစ်နေတ
ယ်။ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနေ့စဉ်နဲ့အမျှကျေပြစွာဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်အရက်သား80ကျော်တိုက်ဆုံးခဲ့တယ်လို့တန်ရာရတာက120ကျော်ဆက်မှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီကိစ္စကြက်ကနိုင်ဖို့နဲ့တပတ်စာပြေကရဆက်နိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်ထိထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆဲမဲ့ကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကဖွဲ့3ဖွဲ့ကနေထုတ်ပြန်ကြေညာဆက်ပေမဲ့လည်းသမရဘက်ကနောက်ဆုံးကျင်အပြည့်ရရေးကြေညာချက်ထုတ်ပြန်ထားတာစက်တင်ဘာလ23ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့အပြည့်ရရေးထပ်မံထုတ်ပြန်ဖို့ကမသေးချာသေးတဲ့အချိန်တွေမှာရှိနေပါတယ်ခင်ဗျာ။